ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမူကြမ်းတွေကိုပြည်ထောင်စုလွှတ်တော်မှအပြန်အလှန်တင်းတင်းမာမာဆွေးနွေးနေကြတာမှာမတ်လ10ရက်မနေ့ဖန်မှာတော့မဲခွဲမှုတွေစတင်မှာဖြစ်ပြီးဥပဒေကြမ်းအလုံးမဲခွဲဖို့အတွက်အချိန်ကိုရက်ကြမယ်လို့သိရပါတယ်ဥပဒေကြမ်းဘယ်နှစ်ခုလောက်သဘောတူပြင်ဆင်နိုင်မလဲဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်တွေဘက်ကဘလောက်အထိမျှော်လင့်ထားသလဲဆိုတာမမေခါကစုံစမ်းတင်ပြထားပါတယ်ရှင
်လာမယ့်မဲလ10ရက်နေ့မနေ့ဖန်ကစလို့ပြည်ထောင်စုလွှတ်တော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကဥပဒေတွေကိုမဲခွဲဆုံးဖြတ်တာတွေလုပ်သွားတော့မှာပါဥရေပုံမှာ3ခုကြော်နှုံနဲ့6ရက်ကြာမဲခွဲဆုံးဖြတ်သွားဖို့လှုပ်ဆောင်ထားတယ်လို့ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်။ပြင်ဆင်ချက်က6ဆောင်ရှိတယ်။ဆယ်ရက်နေရနေပြီးတော့ဒီအပတ်မှာဆိုရင်4ရက်ရမယ်။အဲ့ဒါပထမပိုင်း4-3လကာကြီးအပိုင်းပြီးမှာပေါ့။နောက်တစ်ပတ်မှာဆိုရင်တော့ကျွန်တော်5ရက်ရတယ်။အဲ့4-3ခောက်ခွေးအပိုင်းပြီးမယ်။အကုန်လုံး6ရက်ပေါ့နော်မဲလမလည်း6ဆောင်ဖြစ်တယ်အတိပြုမဲ့ကန်သားလည်း6ခုပေါ့ဆောမဲလမတစ်ဆောင်မှာ10ချက်ပါခြင်းပါမယ်15ချက်ပါခြင်းပါမယ်အဲ့လိုမျိုးပေါ့သက်ဆိုင်ရာသက်ဆိုင်ရာအလိုက်ပေါ့
ဥပဒေကြမ်းနှစ်ခုလုံးအတွက်လှုပ်ဝက်ဆန္ဒမဲ6ချိန်ပေးဖို့အပါဝင်မဲခွဲဆုံးဖြတ်မှုလှုပ်ဆောင်တာမှာနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ပွဲလုပ်ခဲ့စဉ်ကအတိုင်းဆန္ဒမဲအသုံးပြုပြီးလှုပ်ဝက်စွာဆန္ဒပြုတဲ့နည်းလမ်းနဲ့ဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကပြောဆိုထားပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီ25ကနေမတ်လ5ရက်နေ့အထိပြင်ဆင်ရေးနဲ့ပတ်သက်လို့လွှတ်တော်ရင်းအကြိတ်အနယ်ဆွေးနွေးခဲ့ကြတာပါ436ကနဲ့436ခဆိုပြီးပြင်ဆင်တဲ့ဥပဒေကြမ်းနှစ်ခုတင်ထားတာမှာပြင်ဆင်မဲ့ပုံမှန်138ချက်ကို10ရက်ကြာဆွေးနွေးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကဟန်တာဖြစ်နေတယ်လို့ဝေဖန်ခံနေရတဲ့တက်မတော်ဘက်က NLD ပါတီဘက်ကတင်ပြလာတာတွေကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့သလို NLD ပါတီဘက်ကလည်းတက်မတော်နဲ့ပြည်ခိုင်ဖြိုးတင်လာတာတွေကိုကန့်ကွက်မှုကြီးကြီးမားမားလုပ်ခဲ့တာမို့ဒီတစ်ခေါက်ဖွဲ့စည်းပုံပြင်ဆင်ရေးကနိုင်ငံအတွက်ထိရောက်မဲ့ဥပဒေတွေပြင်ဆင်နိုင်ဖို့ခက်တဲ့အပြင်ဘယ်တစ်ချက်ကိုမှမပြင်းနိုင်ပဲပြီးလေမလားလို့မှတ်ချက်ပေးတာတွေလည်းရှိနေခဲ့ပါတယ်။ NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ရှေ့နေတဦးဖြစ်တဲ့ဦးအောင်သိန်းကတော့သူတို့ပါတီတင်လာတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဘလောက်အောင်မြင်မယ်ဆိုတာနဲ့ပတ်သက်လို့ခုလိုပြောဆိုသွားခဲ့ပါတယ
်။အဲဒီရည်ကြီးရည်မပြင်းနိုင်ဘူးဆိုတော့အဲဒီသူတို့ဒီခမန်းပြောဆိုချက်တော့အမှန်ကောင်းမှန်နိုင်တာပေါ့နော်။ဒါပေမဲ့ပြင်နိုင်တဲ့အတိုင်းဒါဒီတော်တော်များများပြင်းသွားမှာပဲ။အဓိကကိပဝါရီရတော့ရရဖို့ခက်ခဲဖြစ်နေပါတယ်အဲ့ဒီကတော့အဖြေကဘယ်လိုထွက်လာမလဲဆိုတော့ပြောလို့မရဘူးတော့ပြောရခက်တယ်လေဘယ်ကကျုပ်ပဲမဲပြရဲဆိုတော့သူကကယူရကိုရှိကိုဘက်ကိုကြိုက်ပြီးတော့မဲပြရင်ပြီးနိုင်မှာပေါ့ကိုဒီဘက်ကယူရသူကကပြောတာကြိုက်ပြီးမဲပြရင်ပြီးနိုင်မှာပေါ့တော့ကျွန်တော်ကအဲ့ဒါကိုဘယ်လိုလုပ်လို့လဲဆားလဲဆိုတော့အညုံနဲ့ပြောခက်
လွှတ်တော်ရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးချင်းပြည်နယ်မဲဆန္ဒနယ်9ကပူးခင်ကမ်းလျံကတော့ပြင်ဆင်နိုင်ရေးအတွက်မျှော်လင့်ချက်မဲ့နေတယ်လို့ပြောဆိုလိုက်ပါတယ်
။တာရေရောခခွဲပါတိတ်ရောမလွယ်တော့ဘူးထင်တယ်လေ။အဲ့ဒါလဲတမတော်သားကိုယ်စားလှယ်များလည်းထဲမှာပဲရှိတာကိုသူတို့သူတို့ရှော့ပြင်းမှာပဲပြင်လို့ရမယ်ထင်တယ်။အများစုဖြစ်နေတယ်လည်းမခံမှုဆိုရင်လည်းဒါပြန်လို့ရမှာတော့မဟုတ်ပြန်ဘူး။ဟုတ်ကဲ့မင်းလည်းချက်စစ်တော့မကြီးမပါဘူး။ရှိတော့ရှိနိုင်မယ်။ဒါပေမဲ့နိုင်ငံတော်တကယ်တမ်းအလုပ်လုပ်ရတဲ့အနေအထားပုံမှန်မျိုးပြင်နိုင်မှာတော့မဟုတ်ဘူးထင်တယ်ကျွန်တော်ထင်တယ်
။ပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့ရည်ရွယ်ချက်ပျောက်နေတာမို့အများကြီးမျှော်လင့်ဖို့မရှိသလိုအစိုးဆုံးကိုကြိုတင်ပြင်ဆင်ထားဖို့တတိပေးလာသူကတော့နိုင်ငံရေးလေးလာတုံသက်သူဒေါက်တာရံမျိုးသိမ့်ပါ
။ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာသူကစုံမတ်ပျောက်နေတယ်ပေါ့နော်။အဲ့တော့အဓိကအဆုံးဖြတ်ပေးမယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေနဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေချားမှာနော်စုံမပြောင်းနေတဲ့ရွေးတော့နော်ပြည်စင်ကြီးကနော်ဟိုဖြစ်ရောက်အလုပ်ဖြစ်ပြီးတော့အကောင့်ထဲပေါ်လာနိုင်ဖို့ထည့်ရင်းနေမယ်လို့မြင်တယ်အကောင့်ဆုံးကိုလည်းမျှော်လင့်ထားပြီးတော့နော်အဆိုးဆုံးအတွက်ကိုလည်းချုပ်တင်ပြင်ဆင်ထားဖို့လိုအပ်မယ်လို့တော့ကျွန်တော်ကမြင်ပါတယ်
ကိုရကြမဲခွဲဆုံးဖြတ်မဲ့ဖွဲ့စည်းပုံပြင်ဆင်ရေးကမနက်ဖန်မှာစတင်တော့မှာပါမနက်ဖန်မှာတော့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်လူမှုဆန္ဒခံယူပွဲပါကျင်းပအတီးပြုမှပြင်နိုင်မဲ့436ကတဲ့ကပုံမှန်15ခုနီးပါးကိုမဲခွဲဆုံးဖြတ်မယ်လို့ပြည်ထောင်စုလွှတ်တော်ကထုတ်ပြန်ကြေညာထားပါတယ်ရှင်